ာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်ရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေးလီတစ်ပုတ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အခုအရင်ဆုံး VOA အစီအစဉ်တွေအတွက်အမှတ်ချက်တူလေးတွေရေးလာတဲ့သောရရှင်တွေရဲ့ဒီ Facebook ပေါ်ကအမှတ်ချက်လေးတွေကိုဖတ်ပြပေးသွားချင်ပါတယ်။ဦးမြင့်ဆိုတဲ့သောရရှင်ကဒါရိုက်အတန်းလွင်တာဘလို့ဖုန်းနဲ့ဖမ်းလို့ရမလဲလို့မေးခွန်းထုတ်လာတာပါ။ဟုတ်ကဲ့ပါ။ဦးမြင့်ကိုဖြည့်ကြားပေးခြင်းပါလေ။ကျမတို့ view Facebook အစာမျက်နှာကိုတွားကြည့်လိုက်ပါ။ Radio TV အစီအစဉ်တွေကိုတင်ထားပေးတာတွေ့ရပါလိမ့်မယ်ရှင်။ဒီဓာတ်ရိုက်ထုတ်လွှင့်ချိန်မှာဆိုရင်လည်းအဲ့ဒီကျမတို့ view မြန်မာပိုင်း Facebook အစာမျက်နှာကနေပြီးတော့အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်ပါလေ။အစီအစဉ်ထုတ်လွှင့်ပြီးချိန်နောက်ပိုင်းမှာလည်းအဲ့ဒီဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာတွေကိုနောက်ပြီးတော့တက်တက်တင်ထားပေးတဲ့အစီအစဉ်တွေကိုရောနားဆင်ကြည့်ရှုလို့ရပါတယ်။ကျမဒီ Facebook ကနေစာလေးကိုပြောပြပေးချင်ပါတယ် facebook.com စလုံးပေါင်းက facebook.com/voa.burmese.news ဖြစ်ပါတယ် facebook.com/voa.burmese.news ဖြစ်ပါတယ်အဆင်ပြေလိမ့်မယ်လို့ထင်ပါတယ်နော်ဆန်းချီပါအောင်နောက်ထပ်သောရရှင်တယောက်ကတော့နာမည်ရေးမလာပါဘူးဒါပေမဲ့သူက online ကနေတစင်ပါဝင်ဆွေးနွေးခွင့်ရှိပါလားဆိုတော့စာရေးပို့လာပါတယ်ဟုတ်ကဲ့ပါလေလိုင်းပေါ်မှာမဆွေးနွေးဘဲနဲ့ online ကပဲပါချင်နေဆိုရင်တော့ဒီသောရရှင်နေနဲ့ကိုဆွေးနွေးနေတာကိုဒီ message box မှာစာရေးပြီးတော့ပို့လိုက်လို့ရပါတယ်။ဒါမှမဟုတ် email နဲ့ပို့ချင်နေဆိုရင်လည်း VOA မြန်မာပိုင်းရဲ့ email လိပ်စာ bamis@voanews.com ကို email ရေးပို့နိုင်ပါတယ်ရှင်။အခုလိုစိတ်ဝင်စားတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်။ကိုကျမတို့ရောက်နေတဲ့အော်ဂူလာကကျမတို့မြန်မာနိုင်ငံအတွက်တော်တော်လေးကိုတန်ဖိုးရှိတဲ့သူတွေစုံမကွယ်လွန်တဲ့တဲ့တင်နေကြနေရတယ်လားလို့ပြောရပါမယ်နော်။အော်ဂူလာ73ရက်နေတုန်းက88မျိုးဆက်ကျောင်းသူကောင်းဆောင်တဲ့ဦးဖြစ်တဲ့အခုလက်ရှိ88မျိုးဆက်ငင်းငယ်ရင်းနဲ့ပွင့်နေလူအဖွဲ့စည်းကဥဆောင်ဥရပြုနေသူတဦးဖြစ်တဲ့မမီမီအသက်48နှစ်နဲ့ကာမတော်တစာတိမ်းမမှုနဲ့အသက်ဆုံးပါသွားခဲ့ရပါတယ်။ပြော်အော်ဂူလာ14ရက်နေ့ကလည်းအစိုးရထွင်တင်ဆုံးမသွားခဲ့တာ14နှစ်တင်းတင်းပြည့်တဲ့နေ့ဖြစ်ပါတယ်နော်အခုလည်းလာပြန်ပါပြီအော်ဂူလာ18ရက်နေ့မှာကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်မြန်မာနိုင်ငံအရေးကိစ္စတွေကိုလည်းယူဒဆိုင်နဲ့ပါဝင်ဆောင်ရွက်သူဖြစ်ပါတယ်ကိုဖီအာနန်အသက်80အရွယ်မှာနေမကောင်းဖြစ်ပြီးတော့ဆုံးမသွားခဲ့ရပါတယ်ဆွစ်ဇာလန်နိုင်ငံဘန်မြို့ကဆေးရုံမှာသူကွယ်လွန်သွားခဲ့တဲ့အချိန်မှာဇနီးဖြစ်သူနဲ့တာသမီ3ယောက်သူ့ဘေးနားမှာရှိခဲ့ပါတယ်သူက1998ခုနှစ်ကနေ2006ခုနှစ်ထိကုလသမဂ္ဂရဲ့အတွင်ရေးမှူးချုပ်ဖြစ်နေတဲ့တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။အခုလိုကိုဖီအာနန်ဆုံးမသွားခဲ့တဲ့တဲ့ရင်ကို VOA တော်ရရှင်နေလဲတော်တော်လေးကိုစိတ်မကောင်းဖြစ်ကြတာတွေ့ရပါတယ်ရှင်။တော်ရရှင်နန္ဒလှတွင်ကကဘာချင်းနဲ့အတူကဘာမျိုးပေါ်ကမြန်မာပြည်သူတို့ဝမ်းနည်းကြွယ်ရကြောင်းပါဆိုပြီးတော့သူကျမတို့ရဲ့ VOA Facebook စာမျက်နှာမှာလာရေးလာပါတယ်။ဝင်းမင်းဦးဆိုတဲ့တော်ရရှင်ကတော့ကဘာလူသားတွေရဲ့အကျိုးကိုအမြဲတမ်းဆောင်ရွက်နေတဲ့ခေါင်းဆောင်ကဘွားကူကောင်းပါစေလို့ဆုတောင်းပါတယ်တဲ့။ဒီလိုမျိုးကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဆုံးမသွားခဲ့တဲ့အတွက်ကြောင့်မလို့ကဘာမှာလူတွေတော်တော်များများဝမ်းနည်းပူဆွေးနေရတဲ့အချိန်မှာကျမတို့မြန်မာနိုင်ငံက Facebook စာမျက်နှာရေးပေါ်မှာတော့ကိုဖီအာနန်တိတ်ဆုံးတာကိုမတပါရဲဆိုပြီးရေးနေကြတဲ့မှတ်ချက်တွေလည်းတော်တော်များများတွေ့ရပါရဲ့နော်။ဒါကြောင့်မလို့တချို့ကလည်းနားမလည်သလိုပြန်ပြီးတော့ရေးလာကြတာပါ။ဒေါရစင်စတာကင်းကတေးချင်းတရားကိုဘယ်သူမှမလွန်ဆန်နိုင်ဘူးဆိုတာဖရာပြားကန်ဆန်တဲ့လူသားဆိုရင်နားလည်မယ်သိမယ်ထင်ပါတယ်။အခုတော့သူများကွယ်လွန်တာကိုဝမ်းသာနေတဲ့သူတွေလည်းဒီနေ့သိကြရမှာပါ။သတိပြုစေချင်ပါတယ်လို့ရေးလာပါရဲ့။ Human Rights ဆိုတဲ့ဒေါရစင်ကတော့
တေးချင်းတရားဆိုတာလူသားရဲ့မျိုးစမ်းမဲ့အရာပါ။မတည်ခင်လူသားချေပြုလုပ်ငန်းဘယ်လောက်လုပ်နိုင်မလဲဆိုတာပါပဲ။ဘယ်လောက်လူချင်းလူခင်ပေါ်မှာပဲ။နိုင်ငံကကလူတွေအတွက်တော့လေးစားရတဲ့သူဖြစ်တော့ပညာရှင်ဖြစ်တော့လည်းဝမ်းနဲ့ရတာပေါ့လေမြန်မာပြည်ကလေးစားမှမသိတဲ့သူတွေပညာမဲ့တွေတစ်ဖက်ပိတ်တွေအတွက်တော့ဝမ်းသာကြရပေါ့ဗျာ
ရှိုင်းကိုကိုဆိုတဲ့တော်ရရှင်ကလည်
းကွန်မန့်တွေကိုဖတ်ကြည့်ပါရယ်လူတွေချို့ရဲ့ကွန်မန့်တွေကအရင်ပညာမဲ့တာကိုတွေ့ရပါရယ်85နှစ်သက်တမ်းမှာအသက်80နီးသွားတာကိုဘာဖြစ်လို့ညာဖြစ်လို့အကုသို့အကျိုးပေးလို့အစားတစ်ဖြင့်မကောင်းတဲ့အမြင်နဲ့ကွန်မန့်တွေပေးကြပါရယ်မြန်မာပြည်ရဲ့ဖျက်မြသက်တမ်းက65နှစ်ပါခင်ဗျားတို့ကြုံတို့သူလိုအသက်80ကျော်နေရရင်ကံကောင်းတယ်မှတ်ပါကုလသမဂ္ဂအစည်းအဝေးတစ်ခုမှာ၅ပါးတီလာမလုံခြုံရင်ကဘာကြီးမငင်းချမ်းနိုင်ပါဘူးလို့ပြောသွားတဲ့ပုဂ္ဂိုလ်ကြီးပါလူသားတွေအားလုံးသတိတံဝေကပွားနိုင်ကြပါစေအကောင်းမြင်နဲ့ကြပါစေ
ရဲကြီးဆိုတဲ့တော်ရရှင်ကတော့အခုတေးချင်းတရားတွေမကြာခဏတွေ့လာရတဲ့အချိန်မှာမြန်မာနိုင်ငံမြန်မာခေါင်းဆောင်တွေအနေနဲ့လည်းအသည့်တရားရကြပြီးတော့နိုင်ငံတိုးတက်ပြောင်းလဲရေးတွေတေချာအစွမ်းထုတ်လှုပ်ဆောင်ကြဖို့လိုပါတယ်ဆိုပြီးတော့အခုလိုရေးလာပါတယ်ရှင်
ဒီနေ့ရနောက်ွယ်မှာကိုပြူတဲ့ကံကအကျိုးပေးနေမှာပါပဲ။ဒါကိုပြန်လာပြီးပြောမရတော့နောက်လူတွေလည်းကြောက်ရမှမသိကြဘူးပေါ့။ကိုနိုင်ငံကလူကြီးတွေလည်းအတိတရားတွေရကြနိုင်ငံကိုညီညီညွတ်ညွတ်အထူးတကွစီမံအုပ်ချုပ်ကြတိုးတက်အောင်လုပ်ကြစေခြင်းပြီးနိုင်ငံကနှစ်တည်းကြာလာတိုင်းအပေါ်မြောက်ပဲအောက်ပဲရောက်နေပြီးပြည်သူတွေအခြေခံလူတန်းစားတွေလည်းထိနေကြပြီ။လူမှန်နေရာမှန်နဲ့အထူးတကွသွားကြပါတော့လားဗျာ။
ကူလာသမဂ္ဂအတွင်းရေးမှူးချုပ်ဟာကိုဖီအာနန်တည်ဆုံသွားတဲ့အတွက်ကြောင့်လို့နိုင်ငံတကာကဝန်ထဲကြေခွဲခြင်းတရင်စကားတွေပါကြသလိုသူ့ရဲ့မွေးစားတီဂါနာနိုင်ငံကတော့လက်ရှိအနန်ခုလိုတည်ဆုံသွားရတဲ့ဝန်ထဲခြင်းအထိမ့်မဲ့ဖြစ်နေနိုင်ငံတော်ဝန်တရင်တစ်ပတ်ကြာအလန့်တွေကိုတိုင်တဝက်တွင့်ထူသွားမယ်လို့ပြောသွားပါတယ်အခုတွေ့ရတဲ့မြန်မာနိုင်ငံကနေပြောဝန်သားအကြောင်းပြောနေကြတဲ့ post တွေကတော့ Mr. Kofi Annan က2016ခုနှစ်စက်တင်ဘာလမှာဖွဲ့စည်းသွားတဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုဥဆောင်ဥရွေပြုသူတူမလို့သူဒီလိုမျိုးမြန်မာနိုင်ငံကဒီလူမျိုးရေးပဋိပက္ခမှာဝင်ရောက်နှိမ့်နှိုင်းတာကိုမလိုလားကြတဲ့သူတွေအခုလိုမျိုးရေးကြရလို့ထင်ရပါတယ်နော်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းလူအခွင့်ရေးကြိုးပမ်းသူကြီး Kofi Annan ကောင်းရာသူကြီးလာပါစေလို့ဆုတောင်းချင်ပါတယ်ရှင်မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့စစ်ပွဲတွေရပ်တန့်ရေးဆန္ဒပြတဲ့သူတွေဖမ်းဆီးခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ရေးလာတဲ့သတင်းရှင်တွေရဲ့စာရီးကိုအခုဝေမျှပေးကြပါမယ်။စစ်ပွဲတွေရပ်တန့်ဖို့အတွက်ငြင်းငြင်းငြင်းနဲ့ဆန္ဒပြခဲ့တဲ့ကချင်၊ကောင်းဆောင်၃ဦးကိုစစ်တပ်ကအကြီးအညိုပြက်စီတယ်ဆိုတဲ့အသေးရေးဖြတ်မှုနဲ့ဒုတိယဗိုလ်မှူးကြီးတဦးကတရားစွဲဆိုထားတာခြေချက်ပေးဖို့ဆိုပြီးတော့လျှောက်ထားတာကိုပြည်내တရားလွှတ်တော်ကလက်မခံဘဲနဲ့ပယ်ချခဲ့ပါတယ်။အခုလာအစာပိုင်းမှာတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့တပ်ဖက်ကတင်ပြလာတဲ့တပ်ပေတွေကိုမြေကြီးနားကတရားရုံးတရုံးမှာစတာပြစစ်ဆေးပါတယ်ဒီလိုမျိုးစစ်ဘေးတင်ပြသူတွေအတွက်ဆန္ဒထုတ်ဖော်ခဲ့တဲ့သူတွေကိုစစ်တပ်ကတရားဆွဲတဲ့အပြုမူကဒီအရတန်းအစိုးရရဲ့မြမငင်းချင်းဒီကြိုးပမ်းမှုတွေအတွက်ဘယ်လိုများရိုက်ခတ်မှုရှိမလဲဆိုတဲ့သတင်းတင်ပြမှုပေါ်မှာသောရရှင်တွေသူတို့ရဲ့အမြင်တွေကိုရေးလာကြတာရှိပါတယ်ဒီမှာကိုရွှေထွန်းလူဆိုတဲ့သောရရှင်က
စစ်တပ်ကိုအကြီးအညိုပြက်စီမှုဟုတ်လားဟာစစ်တပ်ကိုကြည်ညိုရအောင်သူတို့ကဖျားလားဗျမသိလို့မေးတာပါကျုပ်ကတော့နေဝင်လက်ထက်ကလေးကမကြည်ညိုတာပဲ
စစ်တပ်ကိုကြည်ညိုပြက်စင်မှုနဲ့တရားဆွဲလို့သူကသူ့ရဲ့အမြင်ကိုရေးလာတာပါတိဟသူရဆိုတဲ့သောရရှင်ကတော့
ကျွန်တော်ဆိုရင်စစ်ဘေးဒဏ်အသင်းနဲ့တောင်ပေါ်ဒေသကပါမြေပြိုင်မှာကမိုးကြီးရေကြီးတဲ့ဒဏ်ကိုခံနေရပါတယ်တချို့တွေကလူသားချင်းစာနာမှုမရှိပဲရှောက်ရေးနေကြပါတယ်အခုကိုယ်တိုင်ရေကြီးဒဏ်ခံရတော့ဘယ်လိုနေကြရလဲလို့တခါတလေမေးခွန်းထုတ်ကြည့်ကြပါတယ
်ကျော်ဆန်းမွန်ဆိုတဲ့သောရရှင်ကတော့စစ်ဘေးတင်ပြည်သူတွေရဲ့အရေးအတွက်ဆန္ဒပြတာမကြိုက်ဘူးစစ်ပွဲရပ်တန့်ဖို့တောင်းဆိုတာမကြိုက်ဘူးဆိုရင်တော့စစ်ပွဲတွေကိုထောက်ခံပေးလိုက်ပါဆိုပြီးတော့အခုလိုရေးလာပါတယ
်စစ်ပွဲထောက်ခံဆန္ဒပြပွဲတွေကိုကျင်းပပေးလိုက်ပါစစ်အစမပြတိုက်ပြီးတော့တိုက်ပွဲတွေလည်းများများဖြစ်နိုင်ပါစေကြောင်းစုမုံကောင်းတောင်းပေးလိုက်ကြပါ
ဒေးဗစ်ဇော်ကတော့ဒီကိစ္စကတော့အရတောင်းဆိုရဖြစ်တဲ့ဒေါ်စုတို့ဦးဝင်းမြင့်တို့နဲ့မဆိုင်ဘူးထင်တယ်တဲ့သူတို့ကစစ်တပ်ကောင်မှမလွန်ဆန်ရဲတာစစ်တပ်ကပြထန်းထားတဲ့ဥတွေကိုဆိုပြီးတော့သူ့ရဲ့ထင်မြင်ချက်ကိုရေးလာပါတယ်ဇော်ဝင်းဆိုတဲ့တော်ရရှင်ကလည်းသူ့လိုမျိုးသဘောထားခက်ဆင်စင်မျိုးအခုလိုရေးလာပါတယ်ရှင
်မင်းတို့ကတမောက်မဲမင်းတို့ထဆန္ဒပြလို့တိုင်းပြည်လဲပြောင်းလဲသွားမယ်ဆိုရင်လောက်ကြကိုထင်ရကိုလို့ပြီးရင်အစိုးရကိုခလုတ်တိုက်ကြတာပဲအရေးယူတာစစ်တပ်ကလေအစိုးရကတပ်ကိုဘာမှလုပ်ပိုင်ခွင့်မရှိတဲ့အခြေခံဥပဒေရေးဆွဲထားတာလေ
ဒီကိစ္စအရေးယူတာစစ်တပ်ပါအစိုးရကစစ်တပ်ပေါ်မှာအာဏာမတည်တဲ့အတွက်ကြောင့်မလို့ဘာမှဝင်မပြောပါနဲ့ဆိုပြီးတော့သရရှင်ဇော်ဝင်းသူ့ရဲ့အမြင်ကိုပြန်ပြီးတော့တုံ့ပြန်ရေးလာပါတယ်ရှင်မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာတဲ့သရရှင်တယောက်ရဲ့ကိုယ်ပိုင်အမြင်ကိုလည်းပြောပြပေးချင်ပါတယ်ကျွန်တော်ကတော့ရှီဘူကီပါချင်းပြည်နယ်မင်းနဲ့မြို့မှာနေပါတယ်ဆိုတဲ့ကိုရှီဘူကီကကျွန်တော်တို့စီကိုမက်ဆန်ဂျာကနေပြီးတော့မကြာခဏအစာရေးတက်သူလည်းဖြစ်ပါတယ်ဒါနဲ့ကိုရှီဘူကီကိုစာမပြန်မိခဲ့ပေမဲ့လေဒီနှစ်တက်တုန်းကကျွန်တော်တို့ကိုနှစ်တက်မင်္ဂလာဆုတောင်းလေးစာရေးပြီးတော့ပို့တာရရှိပါတယ်အထူးကျေးဇူးတင်ပါတယ်လို့တက်လက်စာရေးပြောချင်ပါတယ်နော်သူနဲ့မြန်မာနိုင်ငံမှာငြိမ်းချမ်းရေးမရတာနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုခုလိုရေးလာတာပ
ါ video ကိုအမြဲတင်ဆက်ပေးတဲ့အကိုအမကိုကျေးဇူးတင်ပါတယ် video ကိုအမြဲနားထောင်ကြည့်ပါတယ် video ကို7မိနစ်အရွယ်ကနားထောင်ရတာပါဖေမေတို့ကပြောပါရဲ့ဘာနားလဲလို့လဲတချို့သောသူကဗီဒီယိုနားထောင်တဲ့သူကိုတက်မလို့ကဖမ်းတယ်ဒီလိုမျိုးပြောကြပါရဲ့အရင်ကတက်မလို့တဲ့မှာဗီဒီယို PPC ကိုနားမထောင်နိုင်ပါဘူးအမှန်တရားကခါတိကာကိုဝေဖန်ခြံပြုပြရစေဒီမိုကရေစီလမ်းကြောင်းဖျောက်မြောင်သွားဖို့တက်မလို့ရဲ့ပါဝင်ပူးပေါင်းမှုအရေးကြီးလာပါရဲ့ပြည်ရင်းငြိမ်းချမ်းမှဒီမိုကရေစီဖျောက်မြောင်သွားလို့ရမှာပါနိုင်ငံတကာနိုင်ငံဘယ်သူမှမဆိုတသွေးတသန်တမိတ်ဒီလိုမျိုးပဲလူရင်ရမှာပါဘာဖြစ်လို့ KIA KNU တွေနဲ့ဘာကြောင့်များတိုက်ပွဲတွေဖြစ်နေကြတာပါလဲအဖြေကရှင်းနေတာပါပဲလူမျိုးဘာသာခွဲခြားဆက်ဆံနေလို့ပါလူတွေကကိုယ်ခွင့်ရေးကြောင့်ဆန္ဒပြနေကြတာပါခ
ခွေးရဆက်ဆက်မှုလည်းမရှိဘူးတန်းလူခွေးရမယ်ဆိုရင်တော့ညီငယ်စာချုပ်ချုပ်ဖို့လည်းမလိုပါဘူးတိုက်ပွဲတွေအလိုလိုရပ်တန့်သွားမှာပါအားလုံးကိုကျေးဇူးတင်ပါတယ်ဒီတော့ရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရင်ရက်ချင်ပါတယ်မြန်မာတခြင်းလေးတစ်ပုံးနဲ့ဆက်ပြီးတော့ဖြောပြပေးဖို့ရှိပါတယ်နော်ဒီမှာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတက္ကသိုလ်အမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရှင်နေစီကတုံ့ပြန်အကြံပြုလာကြပါလို့စောင့်မျှော်ကြိုဆိုနေပါရှင့အခုတော့ဒီသတင်းပတ်တွင်မှာကွယ်လွန်သွားကြတဲ့မမီမီနောက်ပြီးတော့လွန်ခဲ့တဲ့14နှစ်ကကွယ်လွန်သွားတဲ့ကိုထူအင်တင်နောက်ပြီးတော့စနေနေ့18ရက်နေ့ကပဲကွယ်လွန်သွားတဲ့ကုလသမဂ္ဂအထွေထွေမှုကြောင့်ဟောင်းကော်ဖီအာနန်သူတို့ရဲ့ကွယ်လွန်ခြင်းပေါ်မှာဒီမြန်မာနိုင်ငံသူမြန်မာနိုင်ငံသားတွေကွာတူကွာသားတွေဝန်းနေအမဲ့ရနေတဲ့အထိမ်းအမှန်နေနဲ့ကျမတချင်းလူတို့မေတ္တာတိလက်ဆောင်ထုတ်လွှင့်ပေးချင်ပါသေး။ထွေးရင်တင်တီဆိုထားတဲ့နာယီရဲ့တချင်းဆိုတဲ့တချင်းလေးကိုနားဆင်ပြီးတော့သွားရှင်နေမှတ်သားစရာတွေကျန်နိုင်ပါစေလို့ဆုတောင်းပါတယ်ရှင်။နားဆင်ကြည့်ပါတော့။ဆိုထားတဲ့နိုင်ရဲ့တခြင်းကိုနားဆင်ကြကြရပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပြပူလာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးတခြင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လည်းဓာတ်ရိုက်ထုတ်လွှင့်ပေးနေရကိုဖမ်းယူနားဆင်နိုင်ပါတယ်ရှင်အစီအစဉ်တွေကိုဓာတ်ရိုက်နားမထောင်လိုက်ရဘူးဆိုရင်လည်း VOA ရဲ့ Internet စာမျက်နှာမှာရော Facebook စာမျက်နှာမှာရောတွားပြီးတော့ပြန်ပြီးနားဆင်ကြည့်နိုင်ပါရဲ့နော် VOA အစီအစဉ်တွေကိုနားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်မြန်မာပြည်မှာပေးစာများက